ဗြိတိန်ပါလီမန်ကိုသတင်းငါးဘက်ကြာဆိုင်ငံ့ဖို့အကြောင်းပြချက်ပေးတာမှာအလစ်ဇဘက်ဘုရင်မကြီးကိုလိန်လေပြောဆိုခဲ့တာမရှိကြောင်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောဆိုလိုက်ပါတယ်။လွှတ်တော်ကိုဆိုင်ငံ့လိုက်တာဟာတရားဝင်မှုမရှိကြောင်းတရားသူကြီးသုံးဦးပါဝင်တဲ့စကော့တလန်တရားရုံးကဆုံးဖြတ်ပြီးရဲ့နောက်တနေ့ဖြစ်တဲ့နောက်တနေ့မှပဲဝန်ကြီးချုပ်ကပြောဆိုလိုက်တာပါ။လွှတ်တော်လုပ်ငန်းတွေကိုတော့မနေ့ကစပြီးအောက်တိုဘာ14ရက်နေ့အထိဆိုင်ငံ့ထားပါတယ်။လွှတ်တော်လုပ်ငန်းတွေဆိုင်ငံ့မှုဆုံးဖြတ်ချက်ကိုစန့်ကျင်သူတွေကတော့အောက်တိုဘာ31ရက်နေ့မှာနောက်ဆုံးထားပြီးဥရောပသမဂ္ဂ EU ကနေပြည်တင်ခွဲထွက်ရမယ့်အချိန်မှာသဘောတူညီချက်ရရမရရထွက်ဖို့ဝန်ကြီးချုပ်ကစီစဉ်နေတာတွေကိုလွှတ်တော်အမတ်တွေကန့်ကွက်မှာကိုဟန်တာဖို့ရည်ရွယ်တဲ့လုပ်ရက်အဖြစ်ပြောဆိုကြပါတယ်။စကော့တလန်ရဲ့အမြင့်ဆုံးအယူခံရုံးကတော့ဝန်ကြီးချုပ်ရဲ့ကြေညာချက်ဟာတရားဝင်မှုမရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်လွှတ်တော်လုပ်ငန်းတွေဆိုင်ငံ့မှုဘုရင်မကြီးကိုအကြောင်းပြတဲ့နေရာမှာလိန်လယ်ပြောဆိုခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေလည်းထွက်ပေါ်နေပါတယ်။ပြီးခဲ့တဲ့အပတ်အတွင်းကလည်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကသူ့ပါတီတွင်ကသဘောထားမတိုက်ဆိုင်တဲ့သဘောအမှတ်20လောက်ကိုထုတ်ပယ်ခဲ့ပါတယ်။ဝန်ကြီးချုပ်ကတော့အခုလိုစွပ်စွဲချက်တွေဟာလုံးဝမှန်ကန်မှုမရှိကြောင်းကိုလည်းတုံ့ပြန်ပြောဆိုခဲ့ပါတယ်။